ဒေသတွင်းရွှေပြောင်းသူများ၏အရေးကိုဆောင်ရွက်တဲ့အခါမှာအမေရိကန်လက်ပိုင်းနဲ့မက္ကဆီကိုတောင်ပိုင်းဒေသကအရင်းမြစ်ပြဿနာကိုဖြေရှင်းခြင်းအပြင်လူတွေပေါ်မှာဂယူနာထားကင်တွေသွားဖို့အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့မက္ကဆီကိုနိုင်ငံရဲ့သမ္မတအန်ဒရီမနျူအယ်လိုပက်စ်အိုဘရာဒိုတို့စနေနေ့ကဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံခေါင်းဆောင်နှစ်ဦးရဲ့တယ်လီဖုန်းနဲ့ဆွေးနွေးချက်တွေထဲမှာတော့ဒေတာတွင်းကနေအမေရိကန်ပြည်ထောင်စုစီအထီးရောက်အောင်အန်ဒီအေရီမျိုးစုံနဲ့ရင်ဆိုင်ပြီးတော့ခရီးနေလာခဲ့ကြရတဲ့ရွှေပြောင်းလာသူတွေရဲ့အရေးနီလန်းမျိုးစုံနဲ့အသွင်သစ်နဲ့ချင်းကပ်ဖြေရှာဖို့ပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးခဲ့ကြပါတယ်လို့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။အမေရိကန်ပြည်ထောင်စုစီရွှေပြောင်းလာသူတွေရဲ့ခိုလုံခွင့်ရှောက်ထားမှုကိုလည်းနိုင်ငံတကာလက်ခံတဲ့စံနှုန်းနဲ့အညီဆောင်ရွက်ဖို့နောက်ဒေသတွင်းနဲ့နေဆက်ဒေသတိဆောက်ရေးဖြုံရိုးရေးတွေအတွက်မူဝါဒသင့်တဲ့လူသားဆန်တဲ့ချင်းကပ်မှုတွေနဲ့ဖြေရှင်းဖို့လိုပါတယ်လို့ဂျိုးဘိုင်ဒန်ရဲ့အုပ်ချုပ်ရေးဆိုင်ရာအဖွဲ့ကထုတ်ပြန်ကြေညာပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်တစ်အစိုးရတဲ့လက်ထက်မှာအမေရိကန်နဲ့မက္ကဆီကိုအိမ်နီးချင်းနှစ်နိုင်ငံတို့ကြားဒီရွှေပြောင်းသူတွေရဲ့အရေးကိုလက်တွဲဆောင်ရွက်ကြဖို့မက္ကဆီကိုသမ္မတအိုဘရာဒိုကဒီသတင်းမှန်စော်ပိုင်းကပဲအကြံပြုတိုက်တွန်းထားတာပါ။လက်ရှိသမ္မတဒေါ်နယ်ထရန့်လက်ထက်မှာတော့ဒီလိုတရားမဝင်ဝင်ရောက်လာသူတွေကိုတားဆီးလျှော့ချရေးနောက်ပြီးတော့နေဆက်ဒဇိုင်းတိဆောက်ရေးကိုမက္ကဆီကိုနိုင်ငံဘက်ကကြားခံမှုပြောဆိုမှုတွေကြောင့်တင်းမာမှုတွေရှိခဲ့တာပါ။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့ကာယောဂါကိုဗစ်ကာလအတွင်းစီးပွားရေးနေဆက်လုံခြုံရေးကိစ္စတွေအပါအဝင်ရွှေပြောင်းလာသူတို့ရဲ့အရေးအမေရိကန်မက္ကဆီကိုနှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးတွေကိုပုံစံသစ်မူသစ်နဲ့ပြန်လည်တည်ဆောက်ဖို့လိုလားနေပါတယ်။